မြန်မာပြည်မှာခီးသွားလုပ်ငန်းတွေဖွံ့ဖြိုးလာတဲ့အမျှအားလိုက်ရဲ့ထူးသဖြင့်တကြံတွင်းပတ်ရက်တွေဟာပြည်တွင်းပြည်ပခီးသွားများတဲ့ရာသီတွေဖြစ်လာပါတယ်။အရင်တုန်းကတော့ဗီဇာခက်ခဲကြောင့်နိုင်ငံတကာကိုနောက်ထူးသဖြင့်နောက်နိုင်ငံတွေကိုသွားရောက်လည်ပတ်သူဥယျာဉ်အ ਨੇ
ချင်းမရှိပြီးတော့ဒေတာရဲနိုင်ငံတွေဖြစ်တဲ့ထိုင်း၊စင်ကာပူ၊မလေးရှား၊ဂျပန်စတဲ့နိုင်ငံတွေကိုလောက်တာအတော်အလာများကြပါတယ်။အခုတော့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတွေစီကိုအလဲပတ်ဗီဇာတွေလွယ်တကူရလာလို့ကုန်ကျစရိတ်လဲတက်တာလာတာကြောင့်အဲ့နိုင်ငံတွေစီကိုခီးသွားတွေအယုံကျလာကြပါပြီ။ဒီကြောင့်ကိုဝင်းခန့်မောင်ကပြောပြပေးပါလိမ့်မယ်။
အရင်နှစ်တွေလိုပဲအခုနှစ်တကြ
Niagara ရေကွန် LA San Francisco နဲ့ Las Vegas စတဲ့နေရာတွေကို14ရက်တာအချိန်တွင်းသွားရောက်လည်ပတ်ကြပါပါအခုနှစ်ပိုင်းတွင်မြန်မာခီးသွားတွေအနောက်နိုင်ငံတွေစီလာရောက်တဲ့အကြောင်းနဲ့ပတ်သက်လို့ Smart Way လုပ်ငန်းရဲ့တာဝန်ရှိသူကိုတန်းထွန်အောင်ကသူ့အမြင်ကိုအခုလိုပြောပြပါတယ
်အရင်ထက်ဆိုင်တော်တော်လေးဖြစ်စားလာတယ်ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ဖွံ့ဖြိုးရေးနောက်ပိုင်းမှာသူတို့ဖြစ်ပေါ့နော်သူတွေကတစ်နှစ်ပို့ပို့ပြီးတော့နိုင်ငံခြားထွက်လာကြတယ်အပြင်ကဘာမှပါရဖြစ်နေလဲဆိုတော့ပို့ပြီးလေ့လာကြတယ်များလာဖို့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့လူတွေကတဖြည်းဖြည်းသွားလာကြတော့တယောက်သွားရင်ဒီတင်းစကားပိုင်းပိုင်းနေပေါ့နော်တယောက်ကလေးတယောက်ပိုင်းပိုင်းနေပို့ပြီးတော့သွားလာကြပါတယ်ကျွန်တော်တို့ကုမ္ပဏီနဲ့ကိုပဲတနေ့နဲ့တနေ့သွားလာတာခီးသွားများကြလာတွေ့ရတယ်။ဒါကျွန်တော်ကုမ္ပဏီတွေမကောက်မြန်မာနိုင်ငံကုမ္ပဏီအများကြီးပဲဆိုသွားကြတာအများကြီးပါ
။အခုချိန်ကဟာအမေရိကန်ပြည်အောင်စုမှຫນွေဥကာလဖြစ်ပေမဲ့လဲစောင်းတွင်းရဲ့အေးအေးတဲ့မပြေသေးတာကြောင့်မြန်မာခီးသွားတွေအတွက်တော့ရာသီဥတုဟာမျောလင့်ထားတာတည်းပိုအေးနေခဲ့ပါတယ်။ဒါပေမဲ့လဲဝါရှင်တန်ဒီစီမြို့အနီးတစ်ဝိုက်မှာတော့ရက်အနည်းငယ်ပဲပွင့်တဲ့ Cherry ပန်းတွေကြောင့်မြင်ကွင်းဟာတာမန်ထက်ပိုလှပနေပါတယ်။ခီးသွားတူဖြစ်တဲ့ရန်ကုန်ကြောက်တရားမြို့နယ်ကဦးနေလင်းကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။ဘောရှင်ရောက်ကပထမဆုံးတင်
။ဟုတ်ဟုတ်ဟာ
ပြီးလို့ရှိရင်ဟိုပပလိုပပလိုဘက်ကရိုင်းရေးပေါ်လော့စ်အစ်ချလီစ်နောက်တစ်ခုကဆန်ဖရန်စစ္စကိုတော့ဖြစ်နေတယ်။အာတော်တော်ကောင်းပါတယ်။ဟိုဖြစ်လဲအရင်မှီပါတ
ယ်။မြန်မာခီးသွားတွေဟာဝါရှင်တန်ဒီစီမြို့ကိုရောက်လာချိန်မှာတော့ထင်ရှားတဲ့နေရာတွေဖြစ်တဲ့ဂျက်ဖရဆန်အမတ်တရအဆောက်အုံလင်ကွန်အထိမ်းအမတ်အဆောက်အုံတမရအိမ်ဖြူရောစတဲ့အထင်ပြရနေရာတွေကိုတိကတွားရောက်ခဲ့ကြပါဗျ။အဲဒီနောက်မှာတော့ Washington DC အခြေဆိုင် VOA American တန်လွင့်ဌာနမြန်မာပိုင်းနယ်လဲချိတ်ဆက်ပြီးတော့ VOA ရဲ့လုပ်ငန်းဆောင်တာများနဲ့တမိုင်းကြောင်းကိုလေလာခွင့်ရခဲ့ပါဗျ။ VOA မြန်မာပိုင်းရေဒီယိုတိုက်ရိုက်ထုတ်လွှင့်နေချိန်နဲ့လဲတိုက်ဆိုင်နေရာကြောင်းစတူဒီယိုထဲမှာကြီးချိုးခွင့်ရခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်လွင့်ထွန်းကအခုလိုလိုက်လံရှင်းပြခဲ့ပါဗျ။
East Asia Pacific Division လို့ခေါ်တယ်။အဲဒါကဒီ Asia Pacific Data ဒီဒီမြေပုံမြောက်မှာပါတဲ့ဒီ data ကိုကျွန်တော်တို့အတန်းနှဲ့နေဌာနပေါ့နော်။အတန်းနှဲ့နေကြည့်ကြရတဲ့ဟာအဲဒီမှာဗမာဌာနအပါဝင်ဗမာအပါဝင်စုစုပေါင်း10ခုရှိတယ်။ Studio 29ခုရှိတယ် Radio Studio နောက်ပြီးတော့ Television Studio စုပေါင်း17ခုရှိတယ်။အဲတော့ဒီလို Studio တွေပေါ့နော် Television နဲ့ Radio Studio တွေစုထားတဲ့အကြီးဆုံးဒါကဘာမှအကြီးဆုံးစောင့်အောင်လို့ပြောလို့ရတယ
်မြန်မာနိုင်ငံကနေအမေရိကန်ပြည်အောင်စုကိုခေတ္တလာရောက်ကြသူတွေထဲမှာအစိုးရချင်းချိတ်ဆက်ပြီးဌာနဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့လာရောက်လေ့လာဖို့ဖိတ်ကြားခံရသူတွေ Fulbright ပညာတော်သင်စုနဲ့ခေတ္တလာရောက်တဲ့ကျောင်းသားတွေပညာရှင်တွေနဲ့ YCL အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်စတာတွေဟာလူသိများပါတယ်အခုလိုခီးသွွားလုပ်ငန်းကနေတဆင့်လာရောက်လေပတ်သူအရေးအတွက်ကတော့အခုနှစ်ဟာစံချိန်တင်များပြားတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ